တော်မြောက်ကိုရရနေငံကောင်းဆောင်ပြည်ကြား2018ခုနှစ်တွင်တတိယကြိမ်ထိပ်သီးအစည်းအဝေးကိုစက်တင်ဘာလ18ရက်အင်္ဂါနေ့ကျရင်ပြုံရမ်းမြို့တော်မှာကျင်းပဖို့ရှိပါသည်။ဒီကနေ့ပြည်လားနောက်ပိုင်းမှာကိုရရနေနိုင်ငံခြားနှစ်ပေါင်းများစွာတွင်ပထမဆုံးထိပ်သီးအစည်းအဝေးကိုနိုင်ငံနေဆက်စစ်မဲ့ဆောင်မှာရှိတဲ့ပံမုံကျုံကြီးတော်မှာကျင်းပပြီးနေလာမှာရေးပေါ်ထိပ်သီးအစည်းအဝေးတစ်ခုထပ်လုပ်ပါရယ်။အဲဒီနောက်ဇွန်လမှာအမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့မြောက်ကိုရီးယားကောင်းဆောင်ကင်ဂျွန်တို့စင်ကာပူမှာထိပ်သီးအစည်းအဝေးလုပ်ပြီးတဲ့နောက်အခုတခါတောင်ကိုရီးယားသမ္မတမွန်ဂျေအင်းနဲ့မြောက်ကိုရီးယားကောင်းဆောင်တို့ပြုံရမ်းမှာထိပ်သီးအစည်းအဝေးပါပါစင်ကာပူထိပ်သီးအစည်းအဝေးပြီးတဲ့နောက်ကိုရီးယားကျွမ်းကျင်နျူကလ িয়ার ကင်းရှင်းရေးဆိုင်ရာတိတာထင်ရှားတဲ့တိုးတက်မှုတွေရမလာပဲအမေရိကန်နဲ့မြောက်ကိုရီးယားကြားဆွေးနွေးမှုတွေကလည်းရဆိုင်နေတာပါဒီအခြေအနေတွေကိုကြောင်းလဲပြီးတိုးတက်မှုရလာအောင်ရှေ့ဆက်လှုပ်ဆောင်ဖို့အတွက်သမ္မတမွန်ဂျေအင်းအနေနဲ့အပြင်းအထန်ရင်ဆိုင်လှုပ်ဆောင်ရဖို့ရှိပါတယ်သမ္မတမွန်ဂျေအင်းရဲ့ပြုံရမ်းခီးစဉ်ဟာတောင်ကိုရီးယားကောင်းဆောင်တို့အနေနဲ့10နှစ်ကျော်အတွင်းပထမဆုံးမြောက်ကိုရီးယားခီးစဉ်ဖြစ်ပါလိမ့်မယ်အခုထိပ်သီးအစည်းအဝေးမှာထိတ်ဆုံးကပါဝင်တဲ့အကြောင်းအရာကတော့1953ကိုရီးယားစစ်ပွဲပြီးဆုံးကြောင်းတရားဝင်ကြေညာချက်တစ်ခုထုတ်ပြန်ရေးကိစ္စဖြစ်ပါတယ်။ဒီကြေညာချက်ကိုဒီနေ့ကုန်ပိုင်းမှာထုတ်ပြန်ဖို့ကိုရီးယားနိုင်ငံသလုံးကပြောဆိုထားကြပါတယ်။ဒါပေမဲ့အမေရိကန်ပြည်ထောင်စုကတော့ဒီလိုကြေညာချက်မျိုးမထုတ်ခင်မှာကိုရီးယားကျွမ်းကျင်နျူကလ িয়ার ကင်းရှင်းရေးဆိုင်ရာခိုင်မာတဲ့နောက်ထပ်လှုပ်ဆောင်ချက်တွေအရင်ဆုံးဖြစ်လာဖို့လိုလားနေတာပါ။ကိုရီးယားစစ်ပွဲပြီးဆုံးကြောင်းတရားဝင်ကြေညာချက်ထုတ်ပြန်လိုက်မယ်ဆိုရင်တောင်ကိုရီးယားမှာရှိတဲ့အမေရိကန်တပ်ဖွဲ့တွေကိုယူသိမ်းရေးအမေရိကန်အတွက်ဖိအားပိုဖြစ်လာနိုင်တယ်လို့လေ့လာသူတို့ကသုံးသပ်ကြပါတယ်။